မြန်မာစစ်အစိုးရဟာဒီမိုကရေစီအတိုက်အခံတွေကိုချိန်မှဖို့အွန်လိုင်းကအကြမ်းဖက်လှုပ်ရှားမှုတွေကိုကြိုးပမ်းဆောင်ရွက်နေပြီးလူမှုကွန်ရက်ဆိုရှယ်မီဒီယာတွေကိုလက်နက်လိုအသုံးပြုတိုက်ခိုက်နေတယ်လို့ကုလသမဂ္ဂကမတ်လ13ရက်နေ့ကပြောလိုက်ပါတယ်။အွန်လိုင်းကပြောဆိုလှုပ်ဆောင်ချက်တွေကမြေပြင်ကလက်တွေ့အကြမ်းဖက်မှုတွေကိုဦးတည်စေပြီးတော့စစ်တပ်ထောက်ခံသူတွေဟာဆိုရှယ်မီဒီယာကိုအသုံးပြုပြီးဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးကာကွယ်သူတွေကိုအကြမ်းဖက်ဖို့တွေးထိုးလုံဆော်ရတယ်လို့နေတယ်လို့ကုလကျွမ်းကျင်သူတွေကပြောပါတယ်။အမျိုးသမီးတွေဟာပြင်မာထားတိုက်ခိုက်ခံရပြီးတော့စူဇိုဝါပြင်းပြင်းထန်ထန်တိုက်ခိုက်ခိုက်နေတယ်လို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုထောင်သွေးအကျဉ်းချထားပြီးတော့ညဉ့်ညမ်းစွာဆန္ဒပြသူတွေကိုတနက်နဲ့ပစ်တက်ပြီးအာဏာကိုဆက်ချုပ်ကင်ထားဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့တဲ့စစ်အစိုးရဟာအွန်လိုင်းဆိုရှယ်မီဒီယာပေါ်မှာသဘောထားကွဲလွဲသူတွေကိုအပြင်းထန်ဖိနှိပ်နေတယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြပါတယ်။အွန်လိုင်းမျက်နှာကတဆင့်စစ်အုပ်ချုပ်ရေးကိုဆန့်ကျင်မှုစီးအောင်နိုင်စွာနဲ့အမျိုးသမီးတို့ရဲ့အင်အားပါဝါကိုစစ်အစိုးရကကြောက်ရွံ့နေတယ်လို့လည်းပြောပါတယ်။အပြာလန်ဆက်သွယ်နိုင်တဲ့ဆိုရှယ်မီဒီယာကွန်ရက်တွေအထူးသဖြင့် Telegram platform ကစစ်တပ်ထောက်ခံတဲ့လှုပ်ရှားမှုတွေရဲ့အဓိကနေရာဖြစ်လာကြောင်းလဲကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးထားပါတယ်။